ိုင်းနိုင်ငံတွေကိုတရားမဝင်ရောက်တာခိုင်လုံတဲ့အထောက်အထားမပြနိုင်တာဒီကြောင့်လူကုန်မှုခံရသူတွေအပါအဝင်မြန်မာနိုင်ငံသားတရားကြိုကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာ၈ရက်နေ့မှာရန်နောင်းကော်တောင်းနေဆက်ကနေတဆင့်ပြန်ပို့လိုက်ပါတယ်ထိုင်းချီဆိုင် VOA သတင်းတောင်မိုင်အေးမာကသတင်းပေးပို့တာပ
ါထိုင်းနိုင်ငံကိုတရားမဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးရန်နောင်းကော်တောင်းနေဆက်ကနေပြည်မြန်နံပေးခဲ့တာပါဒီထဲမှာမလေးရှားကိုသွားကြမဲ့လူကုန်ကူးခံရသူတွေလည်းပါဝင်တယ်ဆိုပြီးကော်တောင်းမျိုးရှစ်ပြောင်းလုပ်ကမအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးကြီးကအခုလိုပြောပါတယ
်စီးရင်းနေတာနော်ဒါမှရောက်ကြလေးက95ရောက်မိန်းကလေးက13ရောက်နှစ်နှစ်ကလေးက2ရောက်ပါတယ်အားလုံးပြည်နဲ့30ပေါ့ဒီကြားထဲမှာကျွန်တော်တို့13ဦးကကျွန်တော်ရဲ့ခိုင်ပြည်နယ်ကလူကုန်ကူးခံရပြီးတော့ကျွန်တော်တို့ဟုတ်ပုံရောဘတ်ကနေမှာဆမ်းမိတဲ့အုပ်စုပါတယ်သူတို့ကမလားကြော်ကြော်လုံးပြီးပြီးတော့ဟောသားမဲ့တဲ့သူတွေဒီအနေနဲ့သူတို့ပြန်ပို့ခံရတာပေါ့နော်တရားရုံးတို့ဒီတရားရယ်အဲသူတို့ပြောတာတော့သူတို့ဒေတာရောချီရလောက်ကိတ်ဆောင်မှုနဲ့သောင်းနေစနေပြည်တဲ့ကြောင့်သူတို့လာရှိတည်တယ်လဲဖွဲ့စားနေတယ်ဖွဲ့စားဟိုအလုံး15တိတ်ပြရတယ်လို့ပြောတယ်သမတ်လို့တော့တရားကို၄သိပေးရတယ်ရန်ကုန်ပြည်ရောရန်ကုန်နေပေါတောင်းပေါတောင်းကနေကျွန်တော်ရနောင်းရနောင်းကနေမှာသူတို့မလေးရှားကိုသွားဖို့သူတို့အဲ့လိုအဲဒီမှာကျန်မှာပွဲစားကိုလောက်ခေါ်တဲ့ချိန်ဆောက်တဲ့တော့ချိန်သူတို့ဒီအဲဆွဲပေါင်းဆောင်တဲ့ဖမ်းမိတာပေါ့
ဖမ်းမိတွေထဲမှာတရားဝင်အထောက်အထားဖြစ်တဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ကန်ဆောင်ထားတဲ့တွေလည်းပါဝင်တယ်လို့ဆိုပါရဲ
့ဝတ်ပမဲနေရှိတဲ့ CA စာအုပ်အစီအောင်ရှိတယ်ကအဲ့ဘာလဲဆိုတော့စိတ်ယုံပိတ်လိုက်ရောသူကအလုတ်ကြောင်းတယ်ကြောင်းပြီးတော့တခြားလုတ်ရုံဝင်တယ်သုံးကြီးပဲရှိသေးတယ်စာရေးစာနာအလွယ်ကြောင်းလို့တော့ချိန်ပါရဲရဝယ်စစ်ပြီးတဲ့ချိန်ပါအဲ့ဒါသူတို့ဖြေတယ
်သူတို့ကတော့ဖက်စီပြီးတဲ့အချိန်တရားရုံးကငွေရန်ချမှတ်ပြီးအလုတ်ပြန်လို့ရတယ်လို့ဆိုပေမဲ့ရဲတွေကဖက်ဖန်းစီပြီးငွေတောင်းတာကိုမပေးနိုင်တာကြောင့်တရားမဝင်ခိုးရင်သူတွေနဲ့အတူနေဆက်ကိုပြန်ပို့ရခံရတယ်လို့လည်းဆိုပါတယ်တရားဝင်အထောက်အထားတွေရှိပြီးပြည်ထောင်စုပေးခံရတာမို့မြန်မာအာဏာပိုင်တွေအနေနဲ့ဖြည့်ရှင်းပေးစီလိုတယ်လို့လည်းဦးမိုးဝေကပြောပါတယ
်ကျွန်တော်နိုင်ငံတောင်ဝရှိတဲ့လူတွေတန်ရုံးကိုတိုင်းဒီနိုင်ငံကျောင်းဝင်ကြီးအဲ့ဒါလေးကဒီချက်လေးတွေကသိဖို့လိုတယ်။အနေညာညိုင်ပြီးတော့ဒီလိုလောက်လောက်ရမှဆိုတာကိုအဲ့ဒါလေကျွန်တော်တို့ပြောပြနေတာကအသေးသေးချာအခုချိန်ဒီဒီတိုင်းပဲရှိနေတော့တခုမှဖြည့်ရှင်းပြီးသွားတဲ့ဆိုတာသိမသိဘူး
။အခုဆိုရင်ထိုင်းတောင်ပိုင်းမှာဖမ်းပြီးတဲ့မြန်မာတွေကိုပြည်နယ်နဲ့ပေးပြီးဂျပတ်ကိုလူတရာကျော်ပြန်ပို့နေတာပါ။ထိုင်းတောင်ပိုင်းမှာ2019ခုနှစ်အတွင်းလူဦးရေ8000လောက်ဖမ်းဆီးမိခဲ့ပြီးဒီထဲမှာထိုင်းကလေးနယ်စပ်ကနေမလေးရှားကိုခိုးဝင်မှုကြိုးစားတဲ့လူကုန်ကူးခံရသူတွေအများဆုံးပါဝင်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်ရှင်။